ရုရှားသက်တနာနဲ့ပတ်သက်ပြီးတော့ရှားနဲ့တရုတ်နိုင်ငံလေးအနေနဲ့လည်းကူညီဖြည့်ဆင်းပေးကြဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာဆီနာကစာရေးသားပေးပို့သွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာရီယာအာလမ်ဟာဝန်ကြီးချုပ်ဟာဆီနာရဲ့အထူးကိုယ်စားလှယ်အဖြစ်နဲ့ဒီစာကိုယူဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာရီယာအာလမ်ဟာဝန်ကြီးချုပ်ဟာဆီနာရဲ့အမိန့်နဲ့ရုရှားနိုင်ငံကိုအော်တိုဘာ15ရက်နေ့မှာ3ရက်ကြာခရီးစဉ်ဖြစ်သွားရမှာဖြစ်ပါတယ်။အဲ့နောက်တော့သူဟာတရုတ်နိုင်ငံကိုခီးဆက်มาဖြစ်ပါတယ်ဒီခီးစဉ်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့တရုတ်နဲ့ရုရှားနိုင်ငံတွေကကူညီထောက်ပံ့မှုတွေရအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံမှာပြန်လည်နေရာချထားဖို့အတွက်တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ထောက်ခံမှုကိုရရှိအောင်လုပ်ဖို့သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဟာတရုတ်နဲ့ရုရှားနိုင်ငံတွေရဲ့မိတ်ဆွေနိုင်ငံဖြစ်တာနဲ့အဲ့နိုင်ငံတွေအနေနဲ့လည်းရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဖြေရှင်းဖို့မြန်မာနိုင်ငံကိုစီးပွားနိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကယူဆနေတာဖြစ်ပါတယ်ခင်ဗျာ